ပြီးအောက်တစ်ပိုင်းမိကုန်လေးနဲ့တိကလေးလှောက်တာပေဖို့ရမိမြနီးကနေဒီကိုပစ္စာတဏမရဏကိုဆိုပါသည်ဖြစ်ဆိုပါမြင်နေနော်ပစ္စာတဏမရဏကဲဖတ်ပါဦးမရဏတဏဝီတိဇဝီတိဖြစ်ပြီးနောက် အဲ့ဒီမှာပစ္စာတဏမရဏဆိုတာဘာလဲတေဖို့ရနီးကနေတာအသေးပဲကဘာကိုပြောတာမရဏတဏတဝီတိဖြစ်ပြီးနောက်သုတိစိတ်ဖြစ်လောက်အောင်တဲ့ဒါမှမဟုတ်ရင်မရဏတဏတဝီတိဇဝီတိနောင်ဘုံရင်နေငယ်ချပြီးတော့သုတိစိတ်ဖြစ်လောက်အောင်အဲ့ဒီလိုတေခြင်းနဲ့နီးကနေတဲ့မရဏတဏဇောနေရာလေးကိုဘာလို့သုံးလဲပစ္စာတဏမရဏဆိုတာဘာကိုပြောတာလဲဆိုရင်ညီမမေးရွှေမြားမရဏတဏဇောငါးချိန်
မရဏတဏဇောငါးချိန်ပြီးသုတိဆိုရင်အဲ့ဒါလဲပါလေသုတိစိတ်နဲ့ကပ်မနေဘူးလားဒါမှမဟုတ်ရင်မရဏတဏဇောငါးချိန်ပြီးဘဝင်တစ်ချိန်ပြီးသုတိအဲ့ဒါဆိုရင်လည်းအဲ့ဒါတွေကိုဘာလို့ခေါ်လဲသုတိစိတ်နဲ့ကပ်နေတဲ့မရဏတဏဇောငါးချိန်တော့လကောင်းသုတိစိတ်နဲ့ကပ်နေတဲ့ဘဝင်တစ်ချိန်ကိုတော့လကောင်းအဲ့ဒါကိုဘာလို့ခေါ်လဲတေခြင်းနဲ့အလွန်နီးကပ်နေတဲ့အချိန်လို့သုံးတယ်ပစ္စာ တဏမရဏနားလေအရိယာသောဏီတာမရှိတော့ဘူးတချို့ကမရဏတဏ္ဍာဇောငါးချိန်ပြီးလို့ရှိရင်တရားယုံတရားယုံပြီးတော့မှသုတိတချို့ကြတော့မရဏတဏ္ဍာဇောငါးချိန်ပြီးရင်တရားယုံကနှစ်ချိန်တရားယုံဆိုမြင်းနှစ်ချိန်ပဲနော်တရားယုံနှစ်ချိန်ပြီးရင်ဘုံရင်တစ်ချိန်ပြီးတော့မှသုတိဆိုသေခြင်းနဲ့ဒီလောက်ကတ်လားကတ်လားသုတိနဲ့ကတ်နေလားမရဏတဏ္ဍာဇောနဲ့မကတ်ဘူး မရဏတဏ္ဍာဇောနဲ့သုတိနဲ့ကတ်တာဘယ်လိုရှိမလဲမရဏတဏ္ဍာဇောငါးချိန်ပြီးသုတိဆိုရင်ရောကတ်တယ်မရဏတဏ္ဍာဇောငါးချိန်ပြီးဘဝင်တစ်ချိန်လေးချားရင်လည်းကတ်တယ်မရဏတဏ္ဍာဇောငါးချိန်ပြီးတရားယုံကနှစ်ချိန်ဘဝင်ကတစ်ချိန်ဆိုရင်သုတိနဲ့ဝေးနေတယ်အဲ့ဒါကိုပြောတာပစ္စာတဏမရဏဆိုဘယ်အခါလဲတဲ့ဒါကိုပြောတာမရဏတဏ္ဍာဝီတိပြီးတော့သုတိစိတ်ဖြစ်လာအောင် ဒါမှမဟုတ်မရဏတဏ္ဍဝီတိတဝီတိရဲ့နောက်မှာဘာလေးချလဲဘဝင်လေးချပြီးတော့သုတိစိတ်ဖြစ်ရင်အဲ့ဒါပါလေတေဖို့နီးကပ်နေတာကိုပစ္စာတဏမရဏလို့ခေါ်ပါတယ်နားလည်ပြီနော်ကဲအဲ့ဒါကိုစာမျက်နှာ86နဲ့ရှင်းမှာမရဏတဏ္ဍဝီတိလို့ရေးထားတယ်တွေ့လားရှင်ဖတ်မယ်ပစ္စာတဏမရဏဖတ်ပါဦး နားလဲသွားပြီနော်လိုင်းပိတ်လိုက်တော့ဒါတသက်ဒါဆိုရင်မရဏတဏ္ဍဝီတိအမျိုးအစားကိုစัจကြည့်ကြမယ်မရဏတဏ္ဍဝီတိအမျိုးအစားဒီ၄ဝီတိရှိတယ်ဗါတယ်လေနံပါတ်၁ကတရားယုံနောင်သုတိတရားယုံဘဝင်နောင်သုတိလိုင်းပါပါလေးပိတ်လိုင်းပါပါလေးပိတ်နောက်ပြီးရင်ပါရှိလေဇောနောင်သုတိပြီးရင်ဇောဘဝင်နောင်သုတိလို့၄ဝီတိရှိပါတယ်နားလဲပြီနော်
အဲ့ဒီမှာမှာစက်ကြည့်မယ်ကာမဘုံမှာသုတေ၍ဓမ္မဘုံတို့သွားမိသူလိုင်းတာသာကာမဘုံကသေပြီးတော့ဘဲဘုံသွားမှာဗြဟ္မာဘုံသွားမယ်သူနောက်တစ်ချက်ဗြဟ္မာဘုံအချင်းချင်းသွားမယ်သူနာနှစ်ဖြစ်သွားပြီနော်နံပါတ်၃ဗြဟ္မာဘုံမှာကာမဘုံကိုလာမယ်သူ၃မျိုးအဲ့ဒီ၃မျိုးမှာဗြဟ္မာတို့မိသည်တရားယုံတို့မိသည် ဘာဖြစ်လဲကာမဇောကာမတတ္တဝါကာမအာယုံ၃ချက်စုံမှတရားယုံကြတယ်ကာမဘုံကနေဗြဟ္မဘုံကိုသွားမဲ့သူဆိုရင်ဇံအာယုံကြီးပြညတ်အာယုံကြီးအာယုံပြုရမှာမဟုတ်လားမရဏတဏ္ဍဇောကဘာတွေစောနေရမလဲဇံဇောတွေဖြစ်နေမယ်ဆိုရင်ကာမဇောလားမဟုတ်ရင်တရားယုံကြလို့မရပြန်ဘူးဟုတ်ပြီနော်ကာမဘုံကနေဗြဟ္မဘုံသွားမဲ့ဗြဟ္မဘုံအချင်းချင်းသွားမဲ့သူဆိုရင်လဲ ကျုပ်ကဇံအာယုံနေနဲ့သွားနေမှာဖြစ်တဲ့အတွက်လဲတရားယုံကြလို့မရဘူးနောက်တစ်ခါဗြဟ္မာဘုံကကာမဘုံလာမဲ့သူကြတော့ကာမအာယုံဖြစ်တော်လဲဒီနေရာမှာပုဂ္ဂိုလ်ကဗြဟ္မာတတ္တဝါဖြစ်နေတဲ့အတွက်တရားယုံကြလို့မရဘူးအဲ့တော့ဖတ်လိုက်ကြစို့ကာမဘုံမှသုတေ၍
အဲ့ဒါလိုင်းကြားနော်အဲ့ဒါပြီးရင်လိုင်းပါပါလေးပိတ်လိုက်ခုခေါင်းစဉ်လေးအနေနဲ့လိုင်းပြန်ကြားကာမဘုံမှစွတည်၍ကာမဘုံမှဖြစ်မဲ့ပုံကိုဖြစ်သွားပြီဆိုရင်နော်ကာမဇောကာမတတဝါအာယုံကလည်းဖြစ်လက်တန်သောကာမဝိဘက်ပဋိတန်တွေစိတ်ယူရမှဖြစ်တော့ကာမအာယုံဆက်လိုက်မယ်ကာမတရားကိုသာအမြဲအာယုံပြုသောကြောင့်ဒါဆိုရင်မရဏတဏဝီတိအမျိုးအစား၄ခုရှိတဲ့နေရာမှာ၄ခုလုံရနိုင်တဲ့ပုဂ္ဂိုလ်ကကာမဘုံကစွတည်၍ကာမဘုံမှာဖြစ်တဲ့ပုဂ္ဂိုလ်မြမဘုံကိုသွားမဲ့သူမြမဘုံကလာမဲ့သူမြမအချင်းချင်းသွားမဲ့သူကတော့၂ဝီတိပဲရတယ်တရားယုံမပါတဲ့၂ဝီတိဒီနေ့ကျမတို့ဒီလောက်ရက်ရအောင်